ဒီနေ့2023ခုနှစ်စက်တင်ဘာလအထိ6လအတွင်းမှာထိုင်းနိုင်ငံမှာတရားမဝင်ဝင်ရောက်လာလို့ဖမ်းဆီးပြီးတဲ့မြန်မာနိုင်ငံသား1000ကျော်ရှိတယ်လို့ထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့ကပဲထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကားတချို့ကိုထိုင်းရဲတွေကတားဆီးစစ်ဆေးရမှာတရားမဝင်မြန်မာနိုင်ငံသား20ကျော်ဖမ်းဆီးခံခဲ့ရပါတယ်။ကန်ချနာပူရီနဲ့အယုဒ္ဓယခရိုင်တွေအတွင်းတရားဖမ်းဆီးခဲ့တာဖြစ်တယ်လို့မြန်မာရွှေပြောင်းအလုတ်သမားအရေးဆောင်ရွက်နေသူဦးမိုးကျိုးကပြောဆိုပါတယ
်အဲအော်တိုဘလတ်ရှင်ညပိုင်း9နိုင်လောက်တော့မတင်ကားပေါ်ရပစ်ကတ်ကားတစ်စီးကိုထိုင်းလူမျိုးရေးဖွဲ့ကတားဆီးစစ်ဆေးတဲ့ခါမှာကားမောင်းပြီးပြေးတယ်တောင်လူမျိုးရေးဖွဲ့ကပစိတ်တိုက်ပြီးတော့နောက်ကလိုက်တဲ့ခါမှာဂျင်မောတော့ထွက်ပြေးသွားတယ်ကားပေါ်မှာကြက်ညက်တက်ပြီးတော့လိုက်ပါလာတယ်တရားမွေမြန်မာ18ဦးပေါ့တဆက်ထဲမှာပဲတိုင်းနိုင်ငံအလေပိုင်းပန်ကောင်းမြို့တော်အနီးအယုဒ္ဓယခရိုင်ထဲကနခွန်လူဝံမြို့နယ်နယ်နွေထဲမှာမတင်ငါဘွေရပစ်ကတ်တားစီးကိုလုံရိုးဘွေရတားစီးစစ်ရဲ့ခါမှာတရားဝင်မြန်မာ9ဦးအမျိုးသား2ဦးအမျိုးသမီး9ဦးရင်မောင်းတဲ့သူဖမ်းမိပါတယ
်မြန်မာနိုင်ငံတွင်းနိုင်ငံရေးစီးပွားရေးအကြအတဲတဲ့ကြောင့်ပြည်ပထောက်ကအလုလုကင်ကြရှာဖွေကြတဲ့မြန်မာနိုင်ငံသားတွေတင်းတခြားများလာနေပြီးအနည်းဆုံးနိုင်နိုင်ငံအတွင်းကိုတော့တရားဝင်ရောတရားမဝင်ပါအများဆုံးဝင်ရောက်ကြပါတယ်အာဏာသိမ်းမှုနောက်ပိုင်းတရားမဝင်ထောက်ကလာသူတွေပိုများလာတယ်လို့အခုလိုဖမ်းဆီးခံရတဲ့သတင်းတွေလည်းပိုပြီးစိတ်လာနေတာဖြစ်ပါတယ်